ရိုမန်ကက်သလစ်ခရစ်ယာန်သာသနာပိုင်ပုယံမင်းကြီးဖရန်စစ်မြန်မာနိုင်ငံကိုလာမယ့်နိုဝင်ဘာလ29ရက်နေ့ကနေစတင်မဲ့3ရက်ကြာခီးစဉ်အတွင်းမှာတော့တမရဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်တို့နဲ့နေပြည်တော်မှာတည်ကြစီတွေ့ဆုံမှာဖြစ်ပါတယ်။ဒီနောက်နိုဝင်ဘာလ29ရက်နေ့မှာတော့ရန်ကုန်မြို့သီရိမင်္ဂလာကဘာအေးကုန်းမြေမှာနိုင်ငံတော်တန်ခါမဟာနယကအဖွဲ့နဲ့တည်ထန့်တွေ့ဆုံပြီးစိန့်မေရီဖျားကျောင်းမှာတော့ခရီးရန်ဂိုင်းအိုဆရာတော်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။အဲ့ဒီနေ့မှာပဲရန်ကုန်မြို့ကြိုက်ကဆန်ခွင်းမှာလူမှုစုတောင်းပွဲကိုကျင်းပမှာဖြစ်ပြီးခရီးစဉ်နောက်ဆုံးနေ့နိုဝင်ဘာလ30ရက်နေ့မှာတော့လူငယ်တွေနဲ့စိန့်မေရီဖျားကျောင်းမှာတွေ့ဆုံမယ်လို့ဗာတီကန်နန်းတော်ကဒီကနေ့ထုတ်ပြန်ပါတယ်။ပိုယဟမင်းကြီးဖရန်စစ်ရဲ့အခုမြန်မာနိုင်ငံခရီးစဉ်ကခရီးရန်ပိုယဟမင်းကြီးတပားရဲ့ပထမဆုံးသောမြန်မာနိုင်ငံခီးစဉ်လည်းဖြစ်ပါတယ်။မြန်မာခီးစဉ်ပြီးမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်သွားရောက်မှာဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံစလုံးမှာရိုဟင်ဂျာမွတ်စလင်အရေးအခက်ကြုံနေရချိန်မှာပဲပိုယဟမင်းကြီးရဲ့ခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေအရေးမြန်မာဘက်ကကင်တွယ်မှုအပေါ်မှာတော့နိုင်ငံတကာကပြစ်တင်ဝေဖန်နေကြတာလည်းဖြစ်ပါတယ်ရှင်။